ပါလက်စတိုင်းဒေသဂါဇာကမြောင်မှာဒုက္ခသည်အများပြားနေထိုင်တဲ့စခန်းအတွင်းမှာရှိနေတဲ့ထိတ်တန့်အစ္စလာမစ်စစ်သွေးကြွခေါင်းဆောင်အုပ်ကိုဒီကနေ့တပ်ဖြတ်လိုက်ကြောင်းအစ္စရေးကပြောပါတယ်။ဒါဟာအခုသတင်းပတ်ကွန်ဘိုင်းမတိုင်ခင်အစ္စရေးကစစ်သွေးကြွအုပ်စုတွေကိုတုတ်တင်ရှင်းလင်းရေးစတင်လှုပ်ဆောင်လာတဲ့စစ်စင်ရေးအတွင်းဒုတိယအကြိမ်မြောက်ပြစ်မှတ်ထားတိုက်ခိုက်မှုပြုလုပ်ခဲ့တာလို့ AP သတင်းမှာဖော်ပြပါတယ်။အီရန်ကကြောရောနောက်ခံပေးထားတဲ့စစ်သွေးကြွအဖွဲ့ကလည်းအဲ့ဒီတပ်ဖြတ်မှုကိုလက်စားချေတဲ့အနေနဲ့အစ္စရေးနိုင်ငံအတွင်းကိုယာနဲ့ချေတဲ့ဒုံးကျည်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့ကြောင်းပါလက်စတိုင်းဒေသနဲ့အစ္စရေးနယ်စပ်အကြားနယ်စပ်ဖြတ်ကျော်ပြီးတော့စစ်ဖြစ်မဲ့အရေးလက္ခဏာတွေထွက်ပေါ်နေတယ်လို့ဆိုပါတယ်။ဂါဇာဒေသကိုအုပ်ချုပ်နေတဲ့ဟာမတ်စ်အဖွဲ့ကလက်ရှိအချိန်ထိတော့တစ်စုံတရာဝင်ရောက်ဆော့ဖက်ခြင်းမရှိသေးဘဲဘေးကထိုင်ကြည့်နေပါတယ်။ဒါဟာထောင်နဲ့ချီတဲ့ဂါဇာဒေသကနေအစ္စရေးနိုင်ငံအတွင်းနေ့စဉ်အလုပ်သွားလုပ်နေကြတာကြောင့်သူတို့ပါဝင်မှုအပေါ်အစ္စရေးကလက်စားချေတုံ့ပြန်လာရင်အဲ့ဒီစီးပွားရေးလုပ်ကင်ခွင့်အခွင့်အလမ်းတွေဆုံးရှုံးသွားမှာဆိုရင်းနဲ့အတွက်ဖြစ်နိုင်ရရှိတယ်လို့သုံးသပ်ကြပါတယ်။ဂါဇာကမ်းမြောင်တောင်ဘက်အပိုင်းရာဖာမှာရှိတဲ့တိုက်ခန်းတစ်ခုကိုအစ္စရေးကစနေနေ့နောက်ပိုင်းမှာတိုက်ခိုက်ခဲ့တဲ့အတွက်အစ္စလာမစ်စစ်သွေးကြွခေါင်းဆောင်တဦးဖြစ်သူခါလက်မန်ဆူဆိုသူတေဆုံးသွားတယ်လို့ဆိုပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းတခြားစစ်သွေးကြွနှစ်ဦးနဲ့အရသား၅ဦးလည်းတေဆုံးသွားခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။